ပင်လယ်ဒေ့ရှ်တိုင်ကန်ဘာစန်ချာဂျေဒူချုံပေါ်မှာအစနာကန်ဆန်နာပြတ်သူရွန်ဂျာဒုကတဲရီကိုပင်လယ်ဒေ့ရှ်အနာပိုင်တွေကရိုက်တက်တဲ့ဒရင်တွေထွက်ပေါ်လာပြီးမှာချုံပေါ်မှာရှိတဲ့ရာနဲ့ချီတဲ့ဒုကတဲရီအကြားမကျေနပ်မှုတွေတွေ့ပေါ်လာနေပါတယ်။အီဗီလာရုံကပင်လယ်ရဲ့ဆက်လီတွေနဲ့မျောနေတဲ့အဲ့ဒီဖိုရင်ဂျာဒုကတဲရီကိုပင်လယ်ဒေ့ရှ်အစိုးရကဘာစန်ချာချုံပေါ် ူကပြောရင်ကိုပြောပါတယ်။ပါစင်ချာကျုံကနေကောက်ဆက်ပစားကိုပြန်ဖို့ရေးအစာငတ်ခံဆန္ဒပြတောင်းဆိုနေသူတွေကိုဘင်္ဂလားဒေ့ရှ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကရိုက်တဲ့ခင်ကြောင်းစကားရက်အတွင်းကောက်ဆက်ပစားကိုပြန်ခွင့်ရမယ်လို့တချို့အရာရှိတွေကပြောပြီးမှအခုလိုရိုက်နှက်ခဲ့တာဖြစ်ကြောင်းရုံညာမျိုးသားတူက VOA ကိုပြောပါတယ်။ဒီလိုရိုက်နှက်ခဲ့ကြောင်းလူခွေရေးစောင့်ကြည့်ရေးအဖွဲ့ HRW ကလည်းကြေညာချက်ထုတ်ပြန်ဆက်ဆွဲထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကကောက်ဆက်ပစားဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေကိုပါစင်ချချုပ်ကိုရှင်းပြောင်းနေရချတာပြဖို့အချိန်တော်ကြာကြိုးစားနေကြတာပါ။ဒါပေမဲ့ဒုက္ခသည်တွေကအဲ့ဒီကျုံပေါ်လူနေထိုင်မှုမသိကြအောင်ပြောပြီးငြင်းဆန်နေကြတာဖြစ်ပါတယ်။ဤပြည်လာတော့ကတော့မလေးရှားနိုင်ငံကိုတွားရောက်ဖို့မျှော်လင့်ချက်နဲ့ဆက်လီနဲ့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေပင်လယ်ထဲလက်နဲ့ချီမျောနေခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်အစိုးရကကြားဖြတ်ထိန်းသိမ်းခဲ့ပြီးကျုံပေါ်ကိုပို့ခဲ့လို့အခုလိုတက်ခတဲ့300ကျော်ပါစင်ချာကျုံပေါ်မှာရောက်ရှိနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေနေရာပြန်ရေးကိစ္စနိုင်ငံကြားဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့နိုင်ငံတိုင်းမိခင်ရုံးဝန်ကြီးဦးကျော်တင်းစွေကမကြာခင်ကပဲကုလသမဂ္ဂတပ်ပလဲကြီးလာကမိန်ကောင်းမှထက်သွင်းပြောကြားသွားခဲ့ပါတယ်။မြန်မာဆိုရကရိုဂျာတုံးတုံးကိုလက်မခံပဲဒုက္ခသည်တွေကိုစစ်စစ်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။